ပြီးခဲ့တဲ့သတင်းပတ်တွင်ကမောင်တော်မြို့နယ်အတွင်းရဲတပ်ဖွဲ့နဲ့ဒေသခံမွတ်စလင်ကြီးရွာသားတွေအကြားခိုက်ရန်ဖြစ်ပြီးတဲ့နောက်ပြည်နယ်အာဏာပိုင်တွေဘက်ကလုံခြုံရေးတိုးမြင့်လာရမှာဒေသခံတွေနဲ့ရဲတပ်ဖွဲ့တွေအကြားပြန်လည်မယုံကြည်မှုတွေဖြစ်ပြီးအခြေအနေတွေပိုတင်းမာလာသလိုဖြစ်နေပါဗျ။ဒေသကိုစားပြုလွှတ်တော်မှတချို့ကတော့အာဏာပိုင်တွေအနေနဲ့ပွင့်လင်းမြင်သာမှုရှိရှိနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးကင်တွယ်ဖြေရှင်းသွားဖို့လိုတယ်လို့ထောက်ပြနေကြပါဗျ။အကြောင်းဆောင်ကိုတော့စုံစမ်းမေးမြန်းထားတဲ့ကုသညုံကရန်ကုန်မြို့ VOA ရုံးခွဲကနေသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကကင်းလှည့်ရဲတပ်ဖွဲ့တစ်ဖွဲ့နဲ့ဒေသခံမွတ်စလင်ကြီးရွာသားတွေခိုက်ရန်ဖြစ်ပြီးတော့ရဲတပ်ချက်ကြီးတူသေဆုံးခဲ့တာကြောင့်ပျောက်ဆုံးနေတာကိုရှာဖွေနေတဲ့အဲ့ဒီဒေသထဲမှာလုံခြုံရေးတပ်တွေနဲ့ဒေသခံကြီးရွာသားတွေကြားတင်းမာမှုတွေဆက်ဖြစ်နေတာပါ။လုံခြုံရေးတပ်တွေကကြီးရွာတွေထဲဝင်ပြီးတော့စုံစမ်းရှာဖွေဖမ်းဆီးမှုတွေကြောင့်ကြီးရွာသားတွေအထိတ်အလန့်ဖြစ်ပြီးတော့တချို့ထွက်ပြေးတိမ်းရှောင်နေကြတယ်လို့သိရပါတယ်။ရခိုင်ပြည်နယ်ဆွေရပြောခွင့်ရသူဦးလာသိန်းကတော့ဒီပျောက်ဆုံးနေတဲ့ရဲတပ်ချက်ကိုရှာဖွေဖို့ကြေးရွာသားတွေကိုလူညိုရေးတပ်ဖွဲ့တွေကစုံစမ်းမေးမြန်းမှုတွေပြုလုပ်နေတယ်လို့ဆိုပါတယ
်။ခေမြန်ရဲတင်းကရဲတပ်ချက်ကြီးဦးသူသိန်းနဲ့ရဲတပ်ဖွဲ့ဝင်စုစုပေါင်း5ဦးကြေးရွာအုပ်ချုပ်ရေးမှူးရောက်ကအုပ်ချုပ်ရေးမှူးရုံစီအဲ့သူတို့ကလူကအကုန်လုံး6ယောက်9ယောက်အဲ့သူ6ယောက်တန်းကြေးရွာကိုကဲလှည့်ကင်းဝင်တဲ့အခါမှာသူတို့ကိုဝိုင်းပြီးတော့ညာပြူလာပေါ့ပြီးတော့လောက်ဆုတ်တဲ့အခါမှာတက်ကြကြီးအောင်ကျော်ပင်ကအဲ့ဒီကလေးကပျောက်ကျန်ခဲ့တာ20နှစ်မောင်းပြန်တနက်တလက်နဲ့လူနဲ့ပျောက်သွားတာပေါ့အ
ဲ့ဒါကမွတ်စလင်ကျေးရွာမှာဖြစ်တာပေါ့နော
်ဟုတ်တယ်ဒုချီယာတန်းကျေးရွာနာမည်ကဒုချီယာတန်းသူ့ကိုတွေ့မလားပေါ့တရေအစားနဲ့လိုက်ပြီးတော့စုံစမ်းတာပေါ့အခုထိတော့မရသေးဘူးခင်ဗျာရဲတပ်ဖွဲ့တို့တာဝန်ကျတဲ့လုံငင်းတို့ကပူပေါင်းပြီးတော့လုံငင်းတို့ကဆောင်ရွက်နေတယ်ဒါပဲတည်တယ်ကျွန်တော်
အဲ့တော့ဒီနောက်ပိုင်းမှာသတင်းတချို့ထွက်လာတာကဒီဗုဒ္ဓဘာသာဝင်အုပ်စုတစုကမွတ်စလင်ကျေးရွာကိုဝင်တိုက်လို့ကျေးရွာသားအမျိုးသမီးတွေကလေးတွေတည်ရဆွေးသတင်းတွေလည်းဖြစ်ခဲ့တယ်ခင်ဗျာ
ဟုတ်လုံချန်သတင်းမှာမဟုတ်ပါဘူ
းဟုတ်ကဲ့
အဲ့ဒီသတင်းတွေလည်းကျွန်တော်တို့ရပါတယ်ရတော့ကျွန်တော်တို့ကဘယ်လိုလဲလို့ဆိုတော့အဲ့ရတဲ့တစ်ဖက်ကပြန်လဲတိုက်ခိုက်တဲ့သတင်းတွေဖြစ်နေပါတယ်မဟုတ်ပါဘူ
းမော်နော့ခရိုင်ကူစားပြုလွှတ်တော်မှတ်တွေကလည်းဒီအခြေအနေနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်သွားဖို့ဆိုပြီးတော့နောက်တရားဥပဒေတိုင်းမှန်မှန်ကန်ကန်ဆောင်ရွက်သွားဖို့ဆိုပြီးတော့ဒီလိုအပ်ချက်တွေကိုစုပြီးတော့ထုတ်ပြန်ကြပါတယ်။လက်ရှိအခြေအနေမှာလူညိုရေးတပ်ဖွဲ့တွေနဲ့ကြေးရွာသားတွေကြားမှာမယုံကြည်မှုတွေတိုးနေပြီးတော့ကောလာဟလသတင်းတွေပြန့်နှံ့လာတာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရွှေမောင်းကပြောပါတယ
်။ကျွန်တော်တို့ပြည်သူတွေတင်ပြချက်ရသိရတာကတော့အဲ့ဒီဒူးချေရတဲ့ရွာမှာ73ရင်းနဲ့ညကတည်းကလူတွေအမြောက်များဖျက်ပြေးသွားတယ်မရှိတော့ဘူး
။ဘာလို့ထွက်ပြေးသွားကြတာလဲ
။ဘာလို့ထွက်ပြေးသွားလို့ပြောတဲ့အခါကျတော့ညတော့ကကျွန်တော်ညဆယ်နာရင်ခွေးတော့ကတော့ဒီရေးတချက်ကြီးဥအောင်ကျော်သိန်းအဖွဲ့နဲ့ကြဒနာကြတာပေါ့
။
အဲ့ဒီနောက်ပိုင်းမှာရေးတချက်ကြီးဥအောင်ကျော်သိန်းကလည်းဒီမှာခလုတ်တက်ပြီးမှသူကချန်ခဲ့တယ်။လူတွေကအဲ့ဒါမျိုးသူတို့ဝိုင်းမိမှရိုက်ကြရကြောတာပေါ့နော်။ကျန်တဲ့အဖွဲ့တွေကလွတ်သွားတဲ့အခါကျတော့သူတို့ကသက်ဆိုင်ရာဒီကျွန်တော်တို့ခရိုင်ရဲကိုအကြောင်းကြတော့ညတနာရီခွဲတော့မှအဲ့ဒီရဲတွေကလာပြီးမှဒီရွာထဲမှာသူတို့ကပြစ်တယ်ပြောတယ်။ပြစ်တယ်ရှာတယ်ဖမ်းဆီးတယ်ဆိုတော့အဲ့ဒါမျိုးလုပ်တဲ့အခါကျတော့ညလည်းအပေါင်းကြီးဆိုတော့လူတွေကအကုန်လုံးကြောက်လန့်ပြီးမှဖြစ်ပြကြတာပေါ့နော်။ဒီနောက်နေ့ကျတော့လေလူတွေကပြောလဲဆိုတော့သူတို့ရွာထဲမှာလာပြီးမှအနေနာပတ်ဝန်းကျင်ကကျွန်တော်ဒီရခိုင်တိုင်းရင်းသားရွာတွေကနေလာပြီးမှဒီဒူးချီရတဲ့ရွာတွေကိုလုဝင်ပြီးမှအဲ့ဒီပစ္စည်းတွေပါတယ်ဒူးကြတယ်လုံကြတယ်ဒါမျိုးတွေလေသူတို့ပြောတယ်ဗျဆိုတော့အဲ့လိုဖြစ်တဲ့ခါကျတော့လူတွေကကြောက်လန့်ပြီးမှအနေပန်းဝန်းကျင်ရွာမှာလဲတခါကျွန်တော်တို့လူညွန့်တက်ဖွင့်နေပြီးဝင်စည်းတဲ့ခါကျတော့ရှောက်ခွေတာပေါ့နော်အဲ့ဒီချိန်မှာတခါထပ်ပြီးမှလမ်းပြန်ပြီးမှလူတွေကအကုန်လုံးမောင်းတော့မျိုးပေါ်တွေရောမြောက်ပိုင်းတွေရောအဲ့လိုမျိုးပြန့်ကျပြီးတော့တော်တော်လေးကိုတင်ငြိမ်မှုကမရှိဘူးဗျခုကျွန်တော်ဖုန်းပြောတဲ့အချိန်အတိဒီမောင်းတော့မျိုးရဲ့တင်ငြိမ်မှုက30ခန်းတော့မရှိဘူးလူတွေအားလုံးကကြီးလန်းတာစားပြီးမှဒီကြောက်ရွံ့နေကြတဲ့ဟာကိုလေကျွန်တော်ကိုဖုန်းနဲ့တင်ပြတာလေ
တချို့သတင်းတွေမှာဒီမွတ်စလင်ကျေးရွာတွေကအမျိုးသမီးနဲ့ကလေးငယ်တွေအသက်ခံရဆိုတဲ့သတင်းတွေလည်းထွက်နေပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောဥရှိမောင်တို့ဘယ်လောက်အတိပြုလို့ရလဲ
ရွာသားတွေကအပြုံကိုထပ်သွားတဲ့ခါကျတော့တချို့မိသားစုတွေကွဲသွားတယ်ဗျရွာသားတွေသဘောတဘောရကိုယ်စီမှာအဖေမပါတော့ဘူးနောက်တစ်ခါအမေမပါလာတော့ဘူးခလဲတွေမပါလာတော့ဘူးဆိုရင်သူတို့ရဲ့မိသားစုဝင်တွေမရှိရင်ပျောက်နေရင်သူတို့ကတော့တနတ်တန်နဲ့ကြာတော့ဒီဓာတ်ရယ်နဲ့ခုတ်တယ်သူကလူရတယ်ဒီလိုလေသူတို့မြင်ကြတော့အော်ဒီအပတ်ခံရတယ်သိတယ်ဒီလိုပဲသူတို့ကပြောကြမှာပဲလောလောဆယ်ကကျွန်တော်တို့ကတော့ဘယ်လိုပြောမလဲခိုင်မာတိကျတဲ့ဟိုအထောက်ထားတယ်နဲ့ကျွန်တော်တို့ကတော့မတွေ့သေးဘူးပြောမပြအဲ့ဒီမှာပြင်နေလှုပ်တော့ကိုယ်စလေရှိတယ်ဥအောင်ပြောမယ်အဲ့ဒီပြင်နေလှုပ်တော့ကိုယ်စလေကိုခြားရက်မရက်ဖားတဲ့အားလုံးကိုအဲ့ဒီရွာကိုခေါ်သွားပြီးတော့မှရွာကြီးအခြေအနေကိုပြမယ်ဆိုရင်အဲ့ဒီမှာကျွန်တော်တို့ရေးကုတ်ကမထားလာတော့ရှိတော့လေအဲ့ဒါမျိုးပြလိုက်လို့ရှိရင်အကုန်လုံးကသူတို့ကလည်းမေးလို့ရမယ်မြန်လို့ရမယ်ပြီးလို့ရှိရင်အဲ့ဒီရွာသားတွေကိုလည်းလုံခြုံမှုပြရမယ်အကာအကွယ်ပြရမယ်ကိုကပြည့်တရာရွာသားတွေလူတွေကိုဖန်စီမှာစစ်တဲ့ခါကျတော့လူတွေကကြောက်လန့်နေမှသွားတဲ့ခါကျတော့ကျွန်တော်တို့အမှန်တရားကိုလည်းပေါ်တော့မလွယ်ဘူးကျွန်တော်လုံခြုံရေးတပ်ဖွဲ့ဝင်တွေကလောလောဆယ် ဟိုအပြန်လဲယုံကြည်မှုမရှိတဲ့ခြေအနေမှာရှိနေတယ်
။မောင်နှမမြို့မှာဒီဖြစ်ခဲ့တဲ့ဒီအပိုင်းတင်းမာမှုတွေနဲ့ပတ်သက်လို့အခြေအနေမှန်ကိုပေါ်ပေါက်အောင်လို့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ဆိုပြီးတော့ရန်ကုန်ကဒီအမေရိကန်နဲ့ဗြိတိန်တန်ယုံတွေကထုတ်ပြန်ခဲ့တယ်လို့ပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်သောမတ်စ်ဦးဟိန်ကင်တနတ်ကလည်းတိုက်တွန်းခဲ့ပါတယ်။လက်ရှိအဖြစ်တော့ဒီမောင်နှမမြို့နယ်အခြေအနေဟာတည်ငြိမ်မှုမရှိသေးဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကပြောနေပါတယ်။နယ်မြေတည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ပြည်내အစိုးရနဲ့ရဲတပ်ဖွဲ့တွေဆောင်းနေတာမဟုတ်ပဲနဲ့လွတ်တော်ပိုင်းနောက်ဒေသခံလူမှုအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်သွားဖို့ဆိုပြီးတော့မောင်နှော့ခင်ကူစလေလွတ်တော်မတ်တွေကတိုက်တွန်းထားကြပါရခင်ဗျာ